ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့မြန်မာနိုင်ငံကဒုက္ခတွေအတိုင်းလူလူဟာသူတို့ရဲ့မူလနေရာတွေစီကိုပြန်သွားကျင်ကြပေမဲ့သူတို့ဟာတိတ်ကိုစိုးရင်ပူပန်နေရတယ်လို့ဒုက္ခတွေကိုအကူအညီပေးနေတဲ့နိုင်ငံတကာရွှေပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ IOM ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအကြီးအကဲဂျော်ဂျီဂီဂရီက VOA ကိုပြောပါတယ်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒုက္ခတွေအတွက်လိုအပ်တဲ့အကူအညီတွေကိုချက်ချင်းအလင်းမြန်မပေးနိုင်ကြဘူးဆိုရင်စာနာမှုအကူအညီပေးရေးလုပ်ငန်းတွေတိတ်မကြခင်မှာပဲရပ်ဆိုင်းသွားနေတာကြောင့်အန္တရာယ်ကြီးလာတယ်လို့လည်းပြောပါတယ်ဂျော်ဂျီဂီဂရီကို VOA Studio မှာတရားတွေ့ဆုံမေးမြန်းထားတဲ့ကိုကျော်သိန်းကအပြည့်စုံကိုပြောပြပါလိမ့်မယ်ခင
်ဗျမြန်မာနိုင်ငံမှာ2019ခုနှစ်အောက်တိုဘာလကအကြမ်းဖက်အခြေအနေတွေဖြစ်ပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနဲ့အဲ့ဒီမှာအရင်ကတည်းကရှိနေတဲ့ဒုက္ခသည်တွေစုစုပေါင်းတသန်းကျော်ဆိုတာကိုအကူအညီပေးနေတဲ့နိုင်ငံတကာအဖွဲ့တွေလည်း IOM နဲ့အပါအဝင်ပါအဲ့ဒီဒုက္ခသည်တွေကိုသူတို့မူရင်းနေရာတွေစီပြန်ပို့ရေးလုပ်ငန်းစဉ်အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမင်းကြီးယုံ UNHCR ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP နဲ့မြန်မာအစိုးရကြားမကြသေးခင်ကသဘောတူလက်မှတ်ရေးထိုးထားပါတယ်။ဒါပေမဲ့အဲ့ဒီသဘောတူညီချက်ထဲမှာနိုင်ငံသားဖြစ်ရေးနဲ့ပတ်သက်ပြီးမပါတာကြောင့်ဒုက္ခသည်တွေကဘဝင်မကြဘူးဆိုတဲ့သတင်းတွေကထွက်ထားတာပါ။မစ္စတာဂီဂိုရီကတော့စကန်တွေတဲကဒုက္ခသည်တွေနဲ့သူကိုယ်တိုင်စကားပြောဘူးသမျှမူလနေရာတွေစီကိုပြန်ရေးဖို့မတူတဲ့အမြင်တွေကိုကြားထားရတယ်လို့ပြောပါတယ
် Everyone I speak to generally speaking wants to go back. They want to go back to where they came from.
ကျွန်တော်စကားပြောဘူးသမျှဒီလူတွေကရေဝူရပြောရင်ပြန်ကျင်ပါတယ်။သူတို့နေရာတွေစီကိုပြန်ကျင်ကြပါတယ်။ဒါပေမဲ့သူတို့ဟာတိတ်ကိုစိုးရင်ပူပန်နေကြတာပါ။သူတို့ပြန်နိုင်ဖို့အတွက်ဖြစ်စေခြင်းတဲ့အခြေအနေတွေရှိနေပါတယ်။အဲ့ဒီတဲကပထမဆုံးအချက်ကဘေးကင်းရေးနဲ့လုံခြုံရေးပါ။အဲ့ဒီအခြေခံလူအခွင့်အရေးကိုအာမခံချက်မပေးဘဲနဲ့ဘယ်သူမှမပြန်ကျင်ကြပါဘူး။တခြားစိုးရင်ချက်တွေ၊လိုလားချက်တွေကတော့လွတ်လပ်စွာရွှေပြောင်းသွားလာနိုင်ခွင့်အသက်မွေးဝမ်းကြောင်းခွင့်အပြင်ဝင်ငွေရှိအောင်လုပ်နိုင်ရေးနဲ့ဆက်ဆက်တာတွေစတဲ့အခြေခံလိုအပ်ချက်တွေပဲဖြစ်ပါတယ်
။ဒုက္ခသည်တွေအတွက်လိုအပ်တဲ့ရမုံငွေကိုနိုင်ငံတကာအစိုးရတွေကအကူအညီပေးနေကြတာဖြစ်ပြီးလက်ရှိအချိန်ထိလိုလောက်တဲ့ရမုံငွေကိုရသေးတာမဟုတ်ပါဘူး။ဒါ့အပြင်အခုအချိန်ဟာဘင်္ဂလားဒေ့ရှ်မှာမုတ်တုံရာသီဝင်နေပြီဖြစ်တာကြောင့်မိုးတံလီတံခံစားရတဲ့ဒုက္ခသည်တွေအတွက်အကူအညီတွေကပိုးပြီးအရေးကြီးလိုအပ်နေပါတယ်။မစ္စတာဂီဂိုရီကလည်းအကူအညီတွေအခုချက်ချင်းကိုလိုအပ်နေတယ်လို့ရေရှည်ခိုင်မာတဲ့အကူအညီတွေကိုလိုအပ်နေတာဖြစ်တယ်လို့ပြောပါတယ်
။ It is important to understand that there are many emergencies happening around the world. So in a way we're competing for attention.
ကမ္ဘာတဝန်းမှာရေပေါ်ခြေနေရအများကြီးဖြစ်နေတယ်ဆိုတာကိုနားလည်ဖို့အရေးကြီးပါတယ်။ဆိုတော့ကျွန်တော်တို့ဟာတနည်းအားဖြင့်အာရုံစိုက်ခံရဖို့ရန်ပုံငွေရဖို့ပြိုင်ဆိုင်နေရတယ်လို့ဆိုရမှာပါ။ဒါပေမဲ့ရန်ပုံငွေပမာဏတိတိတသားကိုတိတ်မကြခင်မှာမရနိုင်ဘူးဆိုရင်လုပ်ငန်းတွေရပ်သွားမှာဖြစ်ပြီးတော့ဒါအတိတ်ကိုအရေးကြီးတဲ့အကြောင်းကျွန်တော်မပြောဘူးဆိုရင်ကျွန်တော်ဟာကျွန်တော်တာဝန်ကိုမကျေပြွန်ရကြပါလိမ့်မယ်။
ဒီဒုက္ခသည်တွေကသူတို့ကိုယ်သူတို့ရိုဟင်ဂျာလို့ခေါ်ဆိုကြသလို IOM အပါအဝင်နိုင်ငံတကာအသံဝိုင်းကလည်းအဲ့ဒီအတိုင်းပဲခေါ်ဝေါ်ပြောဆိုပါတယ်။ဒါပေမဲ့ဒီအသုံးနှုန်းကိုမြန်မာအစိုးရကိုယ်၌ကအတိမတ်မပြုသလိုမြန်မာနိုင်ငံတွင်းမှာလည်းဒီအပေါ်သဘောထားကတိတ်ကိုအငင်းပွားပွဲဖြစ်နေတာပါ။ဒါနဲ့ပတ်သက်ပြီးသူတို့ရဲ့ရည်တည်ချက်ကတော့တိတ်ကိုရိုးရှင်းပါတယ်လို့မစ္စတာဂီဂိုရီကပြောပါတယ်
။ We care very little about the terms. We care about the people.What we see in front of us is a unfolding tragedy.
ဟောတုံးဆွဲတဲ့အပေါ်ကျွန်တော်တို့အာယုံမဆိုင်တလောက်ပါပဲ။ကျွန်တော်တို့အာယုံတွေကလူတွေကိုပါ။ကျွန်တော်တို့ရှေ့မှာမြင်နေရတာကမျောလင်းချက်ကင်းမဲ့ပြီးကျွန်တော်တို့အကူအညီကိုလိုအပ်နေတဲ့ဘေးဒုက္ခကြုံနေရသူတွေဖြစ်ပါတယ်။သူတို့ကိုအခြေခံအထောက်ပံ့တွေချက်ချင်းကိုလိုအပ်နေတဲ့ရေးကြည့်အကူအညီတွေပေးနိုင်နေသမျှခင်ဗျားတို့ဘလို့ပဲခေါ်ကျွန်တော်တို့အလေးမထားပါဘူး။ကျွန်တော်တို့ကလူကိုပဲအလေးထားပါတယ်။အဲ့ဒီလူတွေကိုအကူအညီပေးဖို့ကိုပဲအလေးထားပါတယ်။
IOM အဖွဲ့ဟာကုလသမဂ္ဂလက်အောက်ခံ UNHCR အပါအဝင်တခြားအဖွဲ့အစည်းအမျိုးမျိုးနဲ့လက်တွဲပြီးဒုက္ခသည်တွေအတွက်လိုအပ်တဲ့တောက်ရည်သုံးရည်ရရှိဖို့တန်ရှင်းရေးနဲ့ကျန်းမာရေးဆိုင်ရာတွေတောင်မကအသက်မွေးဝမ်းကြောင်းရည်နဲ့အင်ရှင်ဘင်္ဂလားဒေ့ရှ်လူမှုဝန်ဝိုင်းအတွက်လည်းကူညီလှူဆောင်ပေးနေတယ်လို့မစ္စတာဂျော်ဂျီဂီဂိုရီကပြောပါတယ်ခင်ဗျာ။